Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်ဇူလိုင်လ24ရက်တနင်္ဂနွေနေ့ညနေပိုင်း VOA အမေရိကန်အသံရဲ့မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အသံထွင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမုံပါရှင်
မင်္ဂလာညနေခင်းပါရှင်ကျမတင်ကီထိုက်ပါအသေးခံဘုံးခွဲတိုက်ခိုက်ခံရတာကြောင့်လူ80ထဲမှနေတေဆုံးခဲ့ရတဲ့အာဖဂန်နစ္စတန်နိုင်ငံမှာဒီကနေ့တနိုင်ငံလုံးဝန်내ခြေကွဲပွဲနေ့အဖြစ်သတ်မှတ်ထားပါတယ်အမေရိကန်နိုင်ငံရေးပတ်မှာတော့ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဟီလရီကလင်တန်နဲ့သူရွေးချယ်လိုက်တဲ့ဒုတိယသမ္မတလောင်းတင်ကိန်းတို့မနေ့စနေနေ့ကပထမဆုံးအကြိမ်အဖြစ်လူမှုရှိကိုထွက်ခဲ့ကြပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်မဆုမွန်ရှင်
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမှာကတော့27ရာစုပေလုံညီလာခံမတိုင်ခင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးမျက်နှာစုံညီဆွေးနွေးကြပြီးတော့ဒီတိုင်းရင်းသားတွေအားလုံးလိုလားတဲ့အခြေခံမူဘုံသဘောတူညီချက်တရရရှိနိုင်ရေးမိုင်းကြားရန်ညီလာခံကျင်းပဖို့အတွက်တွားနေကြပါပြီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့သဘောထားဘယ်လိုရှိပါသလဲ
တရုတ်ရှင်အဖြစ်ရလက်ကကျွန်တော်အားလုံးစုပေါင်းတဲ့ဘုံသဘောတူညီချက်တစ်ခုကိုရရှိဖို့အတွက်ကျွန်တော်တို့ညှော်လင့်ပါတယ်
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ဗြိတိသျှလက်အောက်ကနေလွတ်လပ်ရေးရအောင်တိုက်ပွဲဝင်ခဲ့တဲ့အမေရိကန်တော်လှန်ရေးကာလသတင်းမီဒီယာတွေရဲ့အခန်းကဏ္ဍနဲ့ပြောင်းလဲလာတဲ့ကမ္ဘာရာသီဥတုရဲ့အကျိုးဆက်ဘလို့စိုးရိမ်စရာအချက်တွေရှိသလဲဆိုတဲ့စိတ်ဝင်စားစရာသတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဦးဆုံးနောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးမှာဖြစ်ပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာမနေ့ကငြိမ်းချမ်းစွာလူမှုချိတက်ပွဲအတွင်းဘုံးပေါက်ခွဲတာကြောင့်လူ80ထဲမှနေတေဆုံးပြီးလူ200ကျော်ထိခိုက်ဒဏ်ရာရခဲ့ပြီးနောက်ဒီကနေ့တနင်္ဂနွေနေ့မှာတော့တနင်္ဂနွေလုံးဝန်내ခြေကွဲပွဲနေ့အဖြစ်သတ်မှတ်ထားပါတယ်။မနေ့စနေနေ့ကတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစိုးရ IS အဖွဲ့ကပြောဆိုထားပါတယ်။ဆန္ဒပြသူတွေကိုအသေးခံဘုံးခွဲသမား3ဦးကတိုက်ခိုက်ခဲ့တာဖြစ်တယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်။အသေးခံဘုံခွဲသမား3ဦးထဲက2ဦးကဆန္ဒပြသူတွေကြားမှာသူ့ကိုယ်သူဖောက်ခွဲခဲ့တာဖြစ်ပြီး2ဦးကတော့သူ့ကိုယ်သူမှားယွင်းဖောက်ခွဲမိပြီးတေဆုံးခဲ့တာဖြစ်ပါတယ်။နောက်2ဦးကိုတော့ဆန္ဒပြပွဲကိုအဆောင်ယူထားတဲ့လူကြုံရေးတပ်ဖွဲ့ကပြစ်ခတ်တာကြောင့်တေဆုံးခဲ့တာလို့ကြေညာချက်ကဖော်ပြပါတယ်။လူမှုဆွေးနွေးပွဲတွေနဲ့ဆန္ဒပြပွဲတွေကိုလည်းပြည်ထောင်ရေးဝန်ကြီးဌာနကဆက်ရက်ပိတ်ပင်ထားပါတယ်။တိုက်ခိုက်မှုကိုသူတို့လှုံ့ဆော်ခဲ့တာဖြစ်တယ်လို့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့နဲ့ဆက်ဆက်တဲ့ Internet website တစ်ခုမှာဖော်ပြထားပါတယ်။ Syria ဆွေးရနဲ့လက်တွဲပြီးအကြမ်းဖက်အဖွဲ့ကိုတိုက်ခတ်နေတဲ့ရှီယာမွတ်စလင်အများစုပါဝင်တဲ့အာဖဂန်ဟာဇရတ်မျိုးနွယ်စုကိုသတိပေးတဲ့အနေနဲ့တိုက်ခိုက်တာဖြစ်တယ်လို့လည်းအဲ့ဒီကြေညာချက်ကဖော်ပြပါဗျ။တချိန်တည်းမှာပဲဒီကနေ့အီရတ်နိုင်ငံမှာအသေးခံဘုံးခွဲတိုက်ခိုက်မှုဖြစ်ပါတယ်။ဘက်ဂရက်မျိုးတော်မှာအ ਨੇ ဆုံးလူ12ဦးသေဆုံးခဲ့ရတဲ့ဒီကနေ့တနင်္ဂနွေနေ့ဘုံးခွဲတိုက်ခိုက်မှုကိုလည်းသူတို့လုပ်ခဲ့တာဖြစ်တယ်လို့အစ္စလာမ်အစွန်ရောက် IS အဖွဲ့ကပြောပါတယ်။ဘက်ဂရက်မျိုးတော်မြောက်ပိုင်းကရှီယာမွတ်စလင်တွေအများစုနေထိုင်ရာဒေသကစစ်ဆေးရေးဂိတ်တစ်ခုအနီးမှာပောက်ကွဲခဲ့တာဖြစ်တယ်လို့အရာရှိတို့ကပြောပါတယ်။တိုက်ခိုက်မှုကြောင့်လူ25ဦးဒဏ်ရာရပါတယ်။အဲ့ဒီဒေသတဝက်ကလုံခြုံရေးတာဝန်ရှိသူတွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့ IS အဖွဲ့ကပြောပါတယ်။အီရန်နိုင်ငံတွင်းကရှီယာမွတ်စလင်တွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားပြီး IS အဖွဲ့ကအသေးခံဘုံးခွဲတိုက်ခိုက်မှုတွေကိုလှုံ့ဆော်နေတာဖြစ်ပါတယ်။
အမေရိကန်နိုင်ငံမှာဒီမိုကရက်ပါတီသမ္မတလောင်းဟီလရီကလင်တန်နဲ့ဗာဂျီးနီးယားပြည်နယ်အထက်လွှတ်တော်မှတမ်ကင်းတို့နှစ်ယောက်ဟာမနေ့စနေနေ့ကပထမဆုံးအကြိမ်အတူမဲဆွယ်စည်းရုံးခဲ့ကြရမှာပြီးခဲ့တဲ့ပတ်က Republican Party ညီလာခံမှမိန့်ခွန်းပြောခဲ့သူတွေအမေရိကန်ပြည်ထောင်စုရဲ့ကြာဆင်းယူရင်းမှုတွေကိုပြောခဲ့တာမျိုးနဲ့ဆန့်ကျင်ပြီးတော့အနာဂတ်အမေရိကန်ပြည်ထောင်စုအတွက်မျှော်လင့်ချက်အပြည့်ပါတဲ့အကောင်းမြင်သတင်းစကားတွေကိုမျှဝေသွားခဲ့ပါလေ Florida ပြည်နယ်မှာသူ့ကိုထောက်ခံအားပေးတဲ့ပြည်သက်ကြီးကိုဒီမိုကရက်ပါတီသမ္မတလောင်းဟီလရီကလင်တန်ကတင်ကိန်းနဲ့မိတ်ဆက်ပေးပြီးသူနဲ့သူရွေးချယ်ခဲ့တဲ့ဒုတိယသမ္မတလောင်းကိန်းတို့ဟာအမေရိကန်ပြည်ထောင်စုအတွက်တမူခြားနားတဲ့ဥတီမျှော်မှန်းချက်တွေကိုပြည်သူတွေအတွက်ကန့်လန့်မှာဖြစ်တယ်လို့အမေရိကန်အတွက်တတိုင်းအစားတရားတွေတိဆောက်ပေးမှာဖြစ်ပါတယ်လို့ပြောပြီးတော့ပြိုင်ဘက်ဒေါ်နယ်ထရမ့်ကတရားမဝင်ပြောင်းရွှေ့ဝင်ရောက်လာသူတွေကိုနှင်ထုတ်ပြီးမက္ကဆီကိုနဲ့အမေရိကန်ကြားတတိုင်းကာမယ်လို့ပြောဆိုချက်ကိုတုံ့ပြန်ထုတ်နှက်ခဲ့ပါတယ်အတန်လွှတ်တော်မှတင်ကိန်းဟာဒေါ်နယ်ထရမ့်နဲ့သူ့တွဲဖက်မိုက်ပန့်စ်တို့နှစ်ယောက်စလုံးနဲ့လုံးဝကွာခြားပါတယ်။သူဟာဒုတိယသမ္မတရာထူးအတွက်အဆင်သင့်ဖြစ်နေရုံမကဥဆောင်သွားမယ်လို့ဖြစ်တယ်လို့တာဝန်ကိုအောင်မြင်အောင်လုပ်နိုင်တဲ့ Progressive တယောက်ပါလို့ Democratic Party သမ္မတလောင်းကလင်တန်ကကြေညာခဲ့ပါတယ်။လက်ရှိသမ္မတဥဘာမားကလည်းတင်ကိန်းဟာစစ်မှန်တဲ့ Progressive ဖြစ်တယ်လို့တကယ်တော့ဒုတိယသမ္မတလောင်းလည်းဖြစ်တယ်လို့မှတ်ချက်ပေးပြီးလှိုက်လှိုက်လဲလဲကြိုးဆိုလိုက်ပါတယ်။
လီဗျားနိုင်ငံမှာလွန်ခဲ့တဲ့၄နှစ်ကတပ်ဖြတ်ခံရတဲ့အမေရိကန်သမ္မတကြီးခရစ္စတိုဖာစတီဗင်စ်ရဲ့နာမည်နဲ့သူ့ရဲ့ဖြစ်စဉ်ကို Republican Party သမ္မတလောင်းဒေါ်နယ်ထရန့်ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့ကအမေရိကန်သမ္မတရွေးကောက်ပွဲအတွက်စည်းရုံးလှုပ်ရှားမှုတွေမှာထည့်သွင်းအသုံးပြုနေတာကိုသမ္မတကြီးရဲ့မိခင်ဖြစ်သူကကန့်ကွက်လိုက်ပါတယ်။ New York Times သတင်းစာရဲ့ Editor Mary F. Kennedy ထံကိုရေးသားပေးဖို့တဲ့စာထဲမှာမိခင်ဖြစ်သူကတားဖြစ်သူခရစ်အနေနဲ့သူ့ရဲ့နာမည်ဒါမှမဟုတ်သူကြုံတွေ့ကြရတဲ့အခြေအနေတွေကိုဒီလိုဆက်ဆက်အသုံးပြုစေချင်မှာမဟုတ်ဘူးဆိုတာသိကြတယ်လို့ရေးသားပြီးကို့အခွင့်အရေးအတွက်ကို့အတ္တအတွက်စီယုံလှုပ်ရှားမှုတွေမှာသူ့နာမည်ကိုအသုံးပြုနေတာတွေချက်ချင်းရပ်ပစ်ဖို့လုံးဝမသုံးဖို့ကိုလည်းမျှော်လင့်တယ်လို့ရေးသားခဲ့ပါတယ်ဒီပေါ်မှာတော့ Republican သမ္မတလောင်း Donald Trump ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့ဘက်ကမတုံ့ပြန်ပါဘူး။သမ္မတကြီး Christopher Stevens နဲ့အတူတခြား American 3ဦးတို့ဟာပြီးခဲ့တဲ့2012ခုနှစ်တုန်းကလီဗျားနိုင်ငံဘင်ဂါစီမြို့က American ကောင်စစ်ဝင်ရုံးကို Islamic အစွန်းရောက်တွေတိုက်ခိုက်မိရှို့မှုအတွင်းတည်ဆုံခဲ့ကြရတာဖြစ်ပါတယ်
။ American ရွေးကောက်ပွဲအစောပိုင်းသမ္မတလောင်းရွေးပွဲလုပ်ငန်းစဉ်မှာ Democrat Party အတွင်းသတင်းတွေအရအထက်လွှတ်တော်မှ Bernie Sanders ကိုဝေဖန်မှုတွေရှိခဲ့တယ်လို့WikiLeaks ကတဆင့်လူသိရှင်ကြားသတင်းပေါက်ကြားမှုတွေဖြစ်ပေါ်ခဲ့ပါတယ်။ကိုယ်စားလှယ်လောင်း Hillary Clinton နဲ့ Bernie Sanders တို့နှစ်ယောက်ကြားရှင်းပြိုင်မှုမှာအစွန်းမရောက်ဖဲမျှတမှုရှိတယ်လို့လူသိရှင်ကြားပြောဆိုမှုတို့ရှိခဲ့ပေမဲ့အစောပိုင်းရှင်းပြိုင်မှုကာလတွေမှာပါတီအတွင်းလူတို့ချို့ကြ Bernie Sanders ကိုဝေဖန်လှောင်ပြောင်မှုတို့ချို့ရှိခဲ့ပုံရတယ်လို့ Democrat Party ခေါင်းဆောင်တွေရဲ့ email တွေရ WikiLeaks သတင်းတွေထွက်လာတာဖြစ်ပါတယ်။ကိုယ်စားလှယ်လောင်း Clinton က Sanders ကိုပြက်ပြက်သားသားအနိုင်မရခင် January 2015ခုနှစ်ကနေမေ2016အတွင်းရေးခဲ့တဲ့ Democrat Party အမျိုးသား Committee DNC အဖွဲ့ဝင်9ယောက်ရဲ့ email ပေါင်း 2,000 လောက်ကနေကူးယူထားတယ်လို့ကောက်ချက်ချနိုင်တဲ့အချက်လက်တွေကတဆင့်ဒီသတင်းတွေထွက်ပေါ်လာတာဖြစ်ပါတယ်ဒီသတင်းပေါက်ကြားမှုတွေရုရှားခြေစိုက် Internet ဖောက်ထွင်းသတင်းခိုးယူသူတွေမှာတာဝန်ရှိတယ်လို့ Democrat Party တာဝန်ရှိသူတွေကပြောပေမဲ့ဒီသတင်းနဲ့ပတ်သက်ပြီးလက်ခံရင်းဆိုတဲ့မှတ်ချက်တစ်စုံတရာမပေးပါဘူးDemocrat Party မျိုးသားကော်မတီ DNC အဖွဲ့ဝင်တွေက Clinton ကိုအားတဲ့တရားကူညီခြင်းပြီး Sanders ကိုထိခိုက်အောင်လုပ်ခဲ့တယ်လို့လူတော်တော်များများသိခဲ့တဲ့အကြောင်း Sanders ရဲ့ရွေးကောက်ပွဲမန်နေဂျာ Jeff Weaver ကပြောပါတယ်။ဒီသတင်းပေါက်ကြားမှုကတနင်္လာနေ့ Philadelphia မှာကျင်းပမဲ့ Democrat မျိုးသားညီလာခံအတွင်း Party စည်းလုံးညီညွတ်မှုကိုထိခိုက်ကောင်းထိခိုက်နိုင်တယ်လို့လည်းသူကပြောဆိုပါတယ်။
VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့တင်ပြနေတဲ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်လာအိုနိုင်ငံမှာကျင်းပနေတဲ့ရှစ်တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံသားရေးဝင်ကြီးများဆွေးနွေးပွဲနဲ့ဆက်ဆက်ဆွေးနွေးပွဲတွေကိုမြန်မာနိုင်ငံသားရေးဝင်ကြီးဒေါက်အောင်ဆန်းစုကြည်တက်ရောက်နေပါတယ်ဇူလိုင်လ21ရက်နေ့ကနေ26ရက်နေ့အထိကျင်းပမဲ့အာဆီယံဆွေးနွေးပွဲတွေအတွင်းဒီသတင်းပတ်မှာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်ဆယ်နိုင်ငံရဲ့နိုင်ငံသားရေးဝင်ကြီးတွေနဲ့အမေရိကန်နိုင်ငံသားရေးဝင်ကြီးဂျွန်ကယ်ရီတို့တွေ့ဆုံကြတာမှာတော့တရုတ်နိုင်ငံနဲ့အင်းနီးချင်းနိုင်ငံတွေကြားကတောင်တရုတ်ပင်လယ်ပြင်ရေပြင်ပိုင်နက်ဆိုင်ရာအငင်းပွားမှုတွေကိုပဲအလေးထားဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်တောင်တုပ်ပင်လေပြင်အတွင်းပိုင်တဲ့အများစုကိုတရုတ်တို့ကသူတို့ပိုင်ဆိုင်တယ်လို့ပြောဆိုနေတာကိုဒီဟိတ်မျိုးနိုင်ငံတကာခုံတမာတိယုံကပယ်ချလိုက်တဲ့ဆုံးဖြတ်ချက်ကြောင့်တင်းမာမှုတွေပိုတိုးလာလိမ့်မလားစိုးရိမ်နေကြတာပါအခုလာအိုနိုင်ငံမှာကျင်းပနေတဲ့အရှိအာရှညီလာခံနဲ့အရှိတောင်အာရှဒေသရင်းစည်းဝေးပွဲတွေကနိုင်ငံတကာခုံတမာတိယုံရဲ့တောင်တုပ်ပင်လေအရေးဇူလိုင်လ12ရက်နေ့ကဆုံးဖြတ်ချက်ချမှတ်ပြီးနောက်ပထမဆုံးကျင်းပတဲ့ဒေသရင်းဆွေးနွေးပွဲလည်းဖြစ်ပါတယ်အမေရိကန်အစိုးရကတော့တင်းမာမှုတွေရော့ချစေဖို့အတွက်မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးမှုတွေနဲ့တန်တမာရေးအရာစတဲ့တဖို့တိုးလို့စူးစမ်းနေတာဖြစ်ပါတယ်။တရုတ်နယ်ဖိလစ်ပိုင်နှစ်နိုင်ငံရဲ့တောင်တရုတ်ပင်လယ်ပြင်ပိုက်ဆိုင်မှုနဲ့ပတ်သက်ပြီးနိုင်ငံတကာခုံတမာတိယုံကဖိလစ်ပိုင်နိုင်ငံကိုအနိုင်ပေးလိုက်ပြီးတဲ့နောက်မှာတော့အာဆီယံအဖွဲ့ဝင်မြန်မာနိုင်ငံကတရုတ်နယ်ဖိလစ်ပိုင်နှစ်နိုင်ငံကြားငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းကြဖို့ဒေတာရင်းဖြစ်လာနိုင်တဲ့အရေးတွေနဲ့ပတ်သက်ပြီးလည်းမြန်မာနိုင်ငံကစောင့်ကြည့်နေတဲ့အကြောင်းကြေညာချက်ထုတ်ခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ဟာတရုတ်နိုင်ငံသားရေးဝင်ကြီး၊ဘရူနိုင်းနိုင်ငံသားရေးဝင်ကြီး၊ဗီယက်နမ်ဒုတိယဝင်ကြီးချုပ်လည်းဖြစ်နိုင်ငံသားရေးဝင်ကြီးအဖြစ်လည်းတာဝန်ယူထားတဲ့ဖန်ပေမင်းတို့နဲ့လည်းစီဝေးပွဲပြင်ပမှာတီးကြစီတွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်
။တရုတ်နိုင်ငံမှာတော့ပြင်းထန်တဲ့မိုးရွာသွန်းမှုနဲ့နောက်ဆက်တွဲရေကြီးမှုတန်းကြောင့်လူ150လောက်သေဆုံးပြီးတော့တော်တော်များများပျောက်ဆုံးနေပါတယ်။တရုတ်နိုင်ငံမြောက်ပိုင်းအေဘီခရိုင်မှာရေကြီးတဲ့တန်းအဆိုးဆုံးခန်းစားရပြီးခုချိန်ထိသေဆုံးသူ114ယောက်နဲ့ပျောက်ဆုံးသူ111ယောက်ရှိလို့သေဆုံးသူအများဆုံးဖြစ်တယ်လို့နိုင်ငံပိုင်သတင်းဌာနကပြောပါတယ် ဒေသခံပြည်သူစုစုပေါင်း3သိန်းကျော်လောက်ကိုအာဏာပိုင်တွေကသူတို့ရဲ့အိုးအိမ်တွေကတင်ထွက်ခွာစေခဲ့ရပြီးတော့မိုးသက်မုန်တိုင်းနဲ့ရေလွှမ်းမှုတန်းကြောင့်မြေပြိုမှုတွေဖြစ်ပြီးအိုးအိမ်ပေါင်း9000လောက်ပျက်စီးခဲ့ပါတယ်။ပြင်းထန်တဲ့မုန်တိုင်းနဲ့ရေကြီးမဲ့သဘာဝဘေးအန္တရာယ်တွေဖြစ်နိုင်တယ်ဆိုတဲ့သတင်းတွေကိုလုံလောက်တဲ့အချိန်ကာလပြီးပြီးတော့ကြိုတင်သတိပေးတာမျိုးမလုပ်နိုင်ခဲ့တဲ့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေပေါ်ဒေသခံပြည်သူတွေကပြစ်တင်ဒေါသထွက်နေကြပါတယ်။တရုတ်ဆိုရဒုတိယဝန်ကြီးချုပ်ဝမ်ယင်းကတော့စနေနေ့ကဘီဂျင်းမြို့မှာရေကြီးမှုနဲ့သဘာဝဘေးအန္တရာယ်ကယ်ဆယ်ရေးဆိုင်ရာအမျိုးသားညီလာခံကိုဥဆောင်စည်းဝေးခဲ့ပြီးဒီစည်းဝေးကနေပြည်내အစိုးရကိုပြည်သူလူထုလုံခြုံရေးအဓိကဦးစားပေးဖို့နဲ့ရေလွှမ်းမှုမှုထိန်းချုပ်နိုင်ရေးပြင်ဆင်မှုတွေခိုင်မာစေဖို့တိုက်တွန်းခဲ့ပါတယ်။နွေရာသီရဲ့မိုးသည်နေတဲ့ကာလအတွင်းပြင်းထန်တဲ့မိုးရွာသွန်းမှုတန်ခံရတဲ့တရုတ်နိုင်ငံမှာလူ200ကျော်အသက်ဆုံးရုံကစိုက်ပျိုးမြေက၄တန်းခွဲလောက်သီးနှံပျက်စီးမှုတွေဖြစ်ခဲ့ပြီးစုစုပေါင်းဒေါ်လာ3ဘီလီယံလောက်ဆုံးရှုံးမှုရှိတဲ့ပြင်လူဦးရေစုစုပေါင်း 8.5 တန်းလောက်မိုးသည်မှုနဲ့ရေရှမ်းမှုတန်ခံခဲ့ရတယ်လို့တာဝန်ရှိပုဂ္ဂိုလ်တွေကပြောဆိုပါတယ်
တနက်ကန်ဆောင်ခွင့်ဥပဒေတွေပိုပြီးတင်းကျပ်ဖို့လိုလားတဲ့အမေရိကန်ပြည်သူတွေပိုများလာပေမဲ့လွှတ်တော်အမတ်တွေဘက်ကတော့အပြောင်းလဲတွေဖော်ဆောင်ဖို့လက်တလောဆောင်ရွက်မဲ့အခြေအနေကအားရစရာမရှိဘူးလို့ AP သတင်းဌာနနဲ့ GFK သုတေသနအဖွဲ့တို့ပူးရဲပြုလုပ်တဲ့စစ်တမ်းသစ်ကဖော်ပြပါတယ်။လူရုစစ်တမ်းကောက်ယူမှုမှာ3ပုံ2ပုံလောက်ကဥပဒေတွေကိုပိုပြီးတင်းကျပ်ဖို့ထောက်ခံထားပြီးအများစုကတော့မောင်းပြတ်တတက်တွေနဲ့ကြီးစဲတောင်းတဲ့အထက်ထက်ထားနိုင်တဲ့ကြီးကတ်တွေကိုနိုင်ငံတော်မှရောင်းချမှုတားမြစ်ဖို့လိုလားနေကြပါတယ်။
ပေါ်ပါပြီးစလင်ဒါပုံစံရှိတဲ့နေအောင်ကြီးသုံး Solar Impulse 2လို့ခေါ်တဲ့သမိုင်းဝင်ကဘာဘက်ခီးစဉ်နောက်ဆုံးပိုင်းကိုပြန်တက်မဲ့နေဆွဲရင်တုံလီရင်တစင်းဟာပြီးခဲ့တဲ့နှစ်ပတ်ကရောက်ရှိရနာခဲ့တဲ့ကိုင်ရိုမြို့ကနေဒီနေ့တနင်္ဂနွေနေ့ပိုင်းမှာဆက်ပြီးတော့ခီးဆက်ဖို့ထွက်ခွာသွားပြီဖြစ်ပါတယ်ဒီလီရင်ဟာကဘာဘက်ခီးစဉ်ထဲမှာ Oman အိန္ဒိယမြန်မာတရုတ်ဂျပန်ဟဝိုင်ယီအမေရိကန်မြို့တော်တချို့နဲ့ Spain နိုင်ငံတွေကိုလည်းတွားရောက်မှာဖြစ်ပါတယ် Direct from Washington The
Voice of America နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးနားဆင်ရမယ့်သတင်းကတော့မကြခင်ရက်ပိုင်းမှာပဲကျင်းပတော့မယ့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးမျက်နှချင်းဆိုင်တွေ့ဆုံဆွေးနွေးကြမယ့်မိုင်းကြရန်အစည်းအဝေးအကြောင်းဖြစ်ပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးမတိုင်ခင်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးမျက်နှချင်းဆိုင်တွေ့ဆုံဆွေးနွေးကြမယ့်မိုင်းကြရန်ညီလာခံကနေတိုင်းရင်းသားတွေအားလုံးလက်ခံနိုင်တဲ့အခြေခံမူဘုံသဘောတူညီချက်ချမှတ်နိုင်မယ်လို့မျှော်လင့်ကြောင်းညီလာခံကိုတော့တက်မဲ့တိုင်းရင်းသားကိုယ်စားလှယ်တွေကပြောပါတယ်ဇူလိုင်လ26ရက်နေ့မှာစတင်မဲ့ညီလာခံကျင်းပရာကချင်ပြည်နယ်မိုင်းကြရန်ကိုအခုဆိုရင်တော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အသီးသီးတွားရောက်နေကြပါပြီမြန်မာနိုင်ငံထဲမှာငြိမ်းချမ်းရေးတည်ဆောက်နိုင်မှုတိုင်းရင်းသားလက်နက်ကိုင်တွေအားလုံးမျက်နှာစုံညီဆွေးနွေးကြမယ်ဒီမိုင်းကြရန်ညီလာခံအပေါ်မှာတိုင်းရင်းသားတွေဘလောက်မျှော်လင့်ချက်ရှိနေကြသလဲဆိုတာကိုတွားနေတဲ့တိုင်းရင်းသားခေါင်းဆောင်တွေကိုဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်
2016ခုနှစ်ဇူလိုင်လ26ရက်နေ့ကနေဇူလိုင်လ29ရက်နေ့အထိကချင်ပြည်နယ်မိုင်းကြရံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတွေရဲ့မျက်နှာစုံကြီးအစည်းအဝေးတရက်ကျင်းပတော့မှာဖြစ်ပါတယ်ဒီအစည်းအဝေးမှာအဓိကအားဖြင့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးမတိုင်ခင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးအခြေခံမူဘုံသဘောတူညီချက်တရက်ရရှိနိုင်မှုရည်ရွယ်တယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပြောဆိုထားတာပါတက်မတော်နဲ့စီးရဲတက်မမှုတွေရှိနေစေဖြစ်တဲ့ရခိုင်တက်မတော် AA ရဲ့ခေါင်းဆောင်တွေအနေနဲ့လည်းမိုင်းကြရံညီလာခံကိုတက်ရောက်ဖို့ခရီးလမ်းကိုရောက်နေပြီဖြစ်တယ်လို့ဒီမိုင်းကြရန်ညီလာခံကနေတိုင်းရင်းသားတွေအားလုံးလက်ခံတဲ့သဘောတူညီမှုတိုင်းကိုသူတို့အနေနဲ့ဆန္ဒတူထောက်ခံမှာဖြစ်ကြောင်းအေအေရခိုင်တပ်မတော်ကဒုတိယဗိုလ်မှူးကြီးကျော်ဟန်က VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်တို့အေအေအနေနဲ့ရခိုင်တပ်မတော်နဲ့ခရီးခြားသဘောထားဆိုတာမရှိပါဘူးကျွန်တော်တို့ဒီဆွေးနွေးပွဲမှာအများစုလက်ခံနိုင်တဲ့အများစုသဘောတူညီနိုင်တဲ့အရှင်လေးပေါ်မှာပဲကျွန်တော်တို့ကိုလက်ခံသွားမှာဖြစ်ပါတယ်ကျွန်တော်တို့တိုင်းရင်းသားအားလုံးရဲ့ဆန္ဒနဲ့ကျွန်တော်တို့တစ်ဖက်ဖြစ်ပါတယ်တရုတ်ချင်းအဖြစ်ရလဲရလဲကကျွန်တော်အားလုံးစူးပေါင်းတဲ့ဘုံသဘောတူညီချက်တစ်ခုကိုရရှိဖို့အတွက်ကျွန်တော်တို့ညှော်လင့်ပါတယ်အဲ့ဒီဘုံသဘောတူညီချက်ဆိုတာလေအကုန်လုံးလက်ခံနိုင်တဲ့ဘုံသဘောတူညီချက်ရှိနေတယ်လို့ကျွန်တော်တို့ညှော်လင့်ပါတယ်
အပြစ်ရက်ထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအပြစ်မရက်ထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးမျက်နှာစုံကြီးတွေ့ဆုံကြမယ်။မိုင်းကြရန်အစည်းအဝေးကနေ27ရာစုပင်လုံးညီလာခံအတွက်တိုင်းရင်းသားတွေအားလုံးလက်ခံနိုင်တဲ့မူပေါင်းတွေချမှတ်နိုင်ရေးအားလုံးပါဝင်ရေးဆိုတဲ့မူကိုစုပ်ကိုင်ထားကြစေဆိုတာကိုလည်းပအိုးအမျိုးသားလူမျိုးရေးအဖွဲ့ PLLO ရဲ့ဥက္ကဋ္ဌဥခုံမြင့်ထွန်းကလည်းပြောပါရစေ
။ဒီကတော့ဒီမိုင်းကြရန်ညီလာခံကငင်းငင်းဖြစ်စဉ်ကိုရှေ့တလန်းဆက်ဖို့အတွက်ကိုဆောင်ရွက်ကြတာဖြစ်တယ်အဲ့တော့အစိုးရရောတပ်မတော်ရောပြီးတော့လက်မှတ်ရေးထိုးသူဖြစ်စီရေးမထိုးသူဖြစ်စီဆိုင်နာလက်လက်ကတော်နိုင်ဖွဲ့စီအားလုံးရောစိတ်ဓာတ်ရှိရှိနဲ့ရှေ့ကိုဆက်သွားနိုင်ဖို့ဒါအဓိကပါပဲအဲ့တော့ဒီညီလာခံမှာတော့ကြေကြေပြန့်ပြန့်လည်းရှိတယ်အားလုံးလက်ခံနိုင်တယ်ခိုင်မာရှိတဲ့ဒီအခြေခံမူတွေဆုံးဖြတ်ချက်တွေကိုတော့ချမှတ်နိုင်မယ်လို့အဲ့လိုပြောနေတာပါ
မိုင်းချာရညီလာခံကိုတက်ရောက်ဖို့သွားနေပြီဖြစ်တဲ့ပအိုးမျိုးသားလူမျိုးရေးအဖွဲ့ PNLO အဖွဲ့ဟာသမရဦးသိန်းစိန်လက်ထက်အပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တွေကတဖွဲ့ဖြစ်ပါတယ်။ဒီမိုင်းချာရညီလာခံကနေအားလုံးလက်ခံနိုင်တဲ့စုံချက်သဘောတူညီမှုရရှိမယ်လို့မျှော်လင့်ကြောင်းဥခွန်မြင့်ထွန်းကလည်းပြောပါတယ
်။ဒီ NCA ကကျွန်တော်တို့အစိုးရနဲ့တပ်မတော်နဲ့ကျွန်တော်တို့တိုင်းနာလက်နက်ကိုင်တော်လိုင်းအဖွဲ့ကြီးရဲ့အကြားမှာစုံချက်ဖြစ်တယ်လို့ကျွန်တော်တိုင်းနာလက်နက်ကိုင်တော်လိုင်းအဖွဲ့ကြီးအချင်းချင်းအကြားမှာလည်းစုံချက်ဖြစ်ပါတယ်။အခုကကျွန်တော်တို့ဒီနိုင်ငံရေးပါတီတွေလူမှုအဖွဲ့အစည်း CVO CSO တွေပါဝင်ဒီလူလူနဲ့ဆုံချက်ကြတယ်ဒီမှာ NCA မှာဖြစ်ပါတယ်။အဲကြောင့်ဒီ NCA ဆုံချက်ပေါ်မှာအခြေခံထားပြီးတော့ကျွန်တော်တို့ဒီပြည်လုံးကြီးလာကံကိုလည်းပဲဒါအရင်20ပြည့်စုပြည်လုံးကြီးလာကံကိုလည်းအောက်မီဆိုတော့တက်ပတ်သွားနိုင်မယ်လို့ကျွန်တော်အဲ့လိုမျှော်လင့်ထားပါတယ်
။တနင်္ဂနွေတိုင်းတာနဲ့အပြစ်ခတ်ရစဲရေးပြည်တွင်းစစ်မီငင်းရင်နဲ့စစ်မှန်တဲ့ငင်းညာရေးပေါ်ဆောင်နိုင်ရေးပါဝင်သင့်ပါဝင်ထိုက်သူတွေအားလုံးပါဝင်ဆွေးနွေးကြမယ်21ရာစုပြည်လုံးကြီးလာကံကိုဦးဆောင်မယ် NND ဆိုရပေါ်မှာထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA ရဲ့သဘောထားကိုလည်း AA ရခိုင်တပ်မတော်ကဒုတိယဗိုလ်မှူးကြီးကျော်ဟန်ကအခုလိုပြောပါတယ
်ဒီ NND အစိုးရတက်ကတိရောက်ကိုကျွန်တော်တို့ဒါကျွန်တော်ဒီအစိုးရကိုလည်းကြိုဆိုတယ်ဒီအစိုးရကဦးဆောင်ပေးပါမယ်ကျွန်တော်တို့ဒီ21ရာစုကြီးလာခံကိုလည်းကျွန်တော်တို့ကြိုဆိုပါတယ်အစိုးရအနေနဲ့ကျွန်တော်အဲ့ဒီမိလာခံကိုကျွန်တော်တို့ကိုဖိတ်ဖို့မဖိတ်ဖို့ကတော့အစိုးရပိုင်းပဲဖြစ်ပါတယ်
အရင်ငင်းရရဲ့လုပ်ငန်းစဉ်ဒီမှာရခိုင်တပ်မတော် AA အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကိုချန်လှပ်ပြီးငင်းရရဲ့ဆွေးနွေးဖို့ကြိုးပမ်းတာမှာ NCA မူကြမ်းကိုရေးဆွဲနိုင်ခဲ့ပေမဲ့အားလုံးပါဝင်တဲ့လက်မှတ်ရေးထိုးမှုအထမမြောက်ပဲဖြစ်ခဲ့တာပါအခုဒေါန်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်မဲ့21ရာစုပြည်လုံးညီလာခံအကြိုတွေ့ဆုံကြမဲ့မိုင်းချာရန်ဆွေးနွေးပွဲအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေမိုင်းချာရန်ကိုတွာလာရေးလန်ခီအစီအစဉ်တွေအဆင်ပြေချောမွေ့နိုင်စေဖို့အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငင်းရရဲ့ဗဟိုဌာနကိုတင်ပြပြီးငင်းရရဲ့ကော်မရှင်ကစီစဉ်ဆောင်ရွက်ပေးနေကြောင်းကိုလည်းငင်းရရဲ့ကော်မရှင်ကသတင်းထုတ်ပြန်ပါတယ်မိုင်းချာရန်မျက်နှာစုံကြီးဆွေးခွေးကနေလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထပ်တိုးပါဝင်ရေးအောင်မြင်စွာဆွေးနွေးညှိနှိုင်းပြီးရလက်ကောင်းတွေစောင့်ကြည့်နိုင်ပါစေကြောင်းလည်းငင်းရရဲ့ကော်မရှင်ရဲ့သတင်းထုတ်ပြန်ချက်ထဲပါရှိပါတယ်အခုလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးမျက်နှာစုံကြီးဆွေးနွေးကြမယ်မိုင်းချာရန်ညီလာခံကနေလက်ရှိဖော်ဆောင်နေတဲ့ငင်းရရဲ့လုပ်ငန်းစဉ်ကိုထိခိုက်နိုင်တဲ့အတွက်မလုပ်စေချင်ဘူးဆိုပြီးတက်မတော်ဘက်ကဘဝင်မကြကြောင်းကိုလည်းရန်ကုန်တိုင်းစစ်ဌာနချုပ်မှလုပ်တဲ့သတင်းစာရှင်းလင်းပွဲကနေတက်မတော်ရဲ့သဘောထားကိုပြောထားပါတယ်။ကချင်လွတ်မြောက်ရေးအဖွဲ့ထိန်းချုပ်နယ်မြေမှာကျင်းပမယ့်မိုင်းချာရန်အစည်းအဝေးမတိုင်ခင်ရက်ပိုင်းအတွင်းမှာလည်းကချင်ပြည်နယ်ဝိုင်းမော်နယ်မန်စီဘက်ကကြေးရွာတချို့နားမှာမြမတက်မတော်နဲ့ကချင်လက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲအချို့လည်းဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းဒီတိုက်ပွဲတွေဟာမိုင်းချာရန်အသွာကားလမ်းနဲ့အလှမ်းကွာတဲ့နေရာမှာဖြစ်တာကြောင့်တွာလာရေးနဲ့ညီလာခံကျင်းပရေးကိုထိခိုက်နိုင်ပွဲမရှိဘူးလို့ပွဲကျင်းပရေးပြင်ဆင်ဆောင်ရွက်နေသူတွေကလည်းသုံးသပ်ထားပါတယ်ရှင်။
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်။ VOA မြန်မာပိုင်းရဲ့တင်းငွေနေနေညနေခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါရဲ့ရှင်။ဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။ဗြိတိသျှလောက်ကနေလွတ်လပ်ရေးရကြောင်း1986ခုနှစ်မှာတရားဝင်ကြေညာလိုက်တဲ့အချိန်မှာအမေရိကန်ကိုလိုနီမှာနေထိုင်သူတွေဟာဒီသတင်းကိုသတင်းစာတွေကနေသာတီးခွင်ရခဲ့ကြပါတယ်။လွတ်လပ်ရေးကြေညာချက်ကိုပထမဆုံးပုံနှိပ်ဖော်ပြခဲ့တဲ့သတင်းစာဟာမကြသေးခင်ကဝါရှင်တန်မြို့တော်မှာကျင်းပခဲ့တဲ့သတင်းမီဒီယာပြပွဲမှာအဓိကနေရာယူခဲ့တာပါ။အမေရိကန်ဒေါ်လာရေးကာလတလျှောက်သတင်းမီဒီယာတွေရဲ့အခန့်ကဏ္ဍနဲ့ပတ်သက်လို့ပြန်ပြောင်းပြီးတော့စူးစမ်းထားတဲ့မီဒီယာပြပွဲအကြောင်း VOA သတင်းတောက်ဂျူလီယာတဘော့ကသတင်းပေးပို့ချက်ကိုရှားဖောင်ကပြောပြပေးပါမယ်ရှင
်။ဗြိတိသျှကိုလိုနီလက်အောက်ကနေလွတ်လပ်ရေးကြေညာခဲ့တဲ့နှစ်ပတ်လည်နှစ်အဖြစ်အမေရိကန်မှာနေ့စဉ်ဇူလိုင်လ4ရက်နေ့ရောက်တိုင်းမီရှူမီပန်ပြည်လူသားတွေဘင်ကယာတပ်ဖွဲ့အတီးအမုတ်တွေဖျော်ဖြေရေးအစီအစဉ်နဲ့ဆင်နွှဲလေးရှိပါတယ်။ဝါရှင်တန်မြို့လည်းကသတင်းပြတိုက်မှာလည်းလွတ်လပ်ရေးနဲ့အထိမ်းအမှအဖြစ်ဆက်ရှိရာစုနဲ့အမေရိကန်လွတ်လပ်ရေးလှုပ်ရှားမှုအတွင်းသတင်းလောကရဲ့အခန်းကဏ္ဍကိုပြသခဲ့တာပါ။ Newsium သတင်းပြတိုက်ရဲ့ပြပွဲတာဝန်ခံညွှန်ကြားရေးမှူးပက်တီ ရူသ်ကတော့ကိုလိုနီလက်ထက်လွတ်လပ်ရေးကြိုးပမ်းမှုတွေကိုမိမောင်းထိုးပြနိုင်ဖို့ရည်ရွယ်တယ်လို့ပြောပါဗျ။
This is an exhibit that tells the story of the printers and
publishers. British colony le awk ne American nga lut la ye ya aw chu ba ne chein ma ku nyi khe ja de tolan ye a shein a hon a ka aw lou pe khe ja de pon nei dai de thau we tu re chang tin mya de pwe ba
lut la ye jin nya sa dan ko patama song chein pon nei phaw pya khe de tadin sa ga ro the Pennsylvania Evening Post phit par de.
Today we get news over our Facebook feeds or on Twitter or Instagram or on the radio. Today
ke maro Facebook, Twitter, Instagram re radio ne yum myin tan nya re ka ne tadin re ya nai ma de. အရင်တော့ကတော့သတင်းစာပဲရှိပါတယ်။ British လက်အောက်ကခွဲရေးတွဲရေးကိစ္စတွေကိုညှင်းကြခုံကြကိစ္စတွေကိုလည်းဒီနည်းနဲ့ပဲလုပ်ခဲ့ရတာပါ
။နှစ်ပေါင်း140တန်းရှိတဲ့သတင်းစာရဲ့ကြံနေသေးတဲ့သတင်းစာ16ဆောင်ထဲကတစ်ဆောင်ရဲ့စာမျက်နှာ၄မျက်နှာကိုလည်းပြပွဲမှာပြသထားပါတယ်။ပြပွဲလာသူတွေသတင်းစာကိုစက်ထက်မှာပုံကြီးချက်မြင်နိုင်အောင်လည်းစီစဉ်ထားပါတယ်။ဒါပေမဲ့လည်းလှုပ်လက်ရေးရဖို့တကယ်တမ်းလန်ခင်းပေးခဲ့တယ်လို့အများယုံကြည်ကြတဲ့စာဆောင်ကတော့အမေရိကန်ကိုထူထောင်ခဲ့သူတွေထဲကတူဖြစ်တဲ့ Thomas Paine ထုတ်ဝေတဲ့ Common Sense အမည်ရှိလက်ကမ်းစာဆောင်ပဲဖြစ်ပါတယ်
။ You know America was one of the most literate countries at the time.
အဲ့ဒီအချိန်တုန်းကအမေရိကန်ဟာစာသက်မြောက်သူအများဆုံးရှိတဲ့နိုင်ငံတစ်နိုင်ငံမှာလူဦးရေတစ်ဝက်လောက်ဟာစာရေးစာဖတ်တတ်ကြပြီးတော့ဒီစာဆောင်ကိုလည်းဖတ်နိုင်ကြပါတယ်။ပြန်စင်းစားရင်အမခန်းစရာပါ
Common sense was read in taverns
ဆမ်တိုက်ရင်အောင် coffee ဆိုင်တွေ bar ဆိုင်တွေလမ်းဘေးတွေမှာညင်းကြခုံကြဆွေးနွေးနိုင်ကြပါတယ်အဲ့ဒီအချိန်တုန်းကဆိုရင်တော့တကယ်ကိုဩဇာညောင်းတဲ့မီဒီယာတစ်ခုပါဒီကနေ့ခေတ်မှာတော့သတင်းတွေကစက္ကန့်နဲ့အမျှပြောင်းလဲနေပါတယ်ဟိုခေတ်ကတော့ colony နယ်မြေတွေနဲ့သမုဒ္ဒရာတစ်ဖက်ခြမ်းက British colony တွေထံလွတ်လပ်ရေးကြေညာတဲ့သတင်းရောက်ဖို့ကသတင်း6ပတ်လောက်ကြာပါတယ်
ဝါရှင်တန်သတင်းပြတိုက်ကပြပွဲမှာတော့လွတ်လပ်ရေးကြေညာတဲ့သတင်းပထမဆုံးဖော်ပြတဲ့ The Pennsylvania Evening Post ထုတ်ဝေသူ Benjamin Tony အကြောင်း Lucian Dolly Blacks ပြောပြထားတဲ့ဗီဒီယိုအပါအဝင်လွတ်လပ်ရေးလှုပ်ရှားမှုမှာထင်ရှားတဲ့ပုံကိုယ်တွေစာတွေဗီဒီယိုတွေကိုလည်းအကျယ်တဝင့်ဖော်ပြထားပါတယ
် It was a stop the press moment. Town even said stop the press. Back then a press was literally a press.
ပြပွဲတာဝန်ခံ Patty Ruth ကတော့1986ခုနှစ်ကလွတ်လပ်ရေးကြေညာချက်နောက်ဆုံးရသတင်းလို့အမည်ပေးထားတဲ့ပြပွဲဟာသတင်းမီဒီယာတို့ရဲ့အတိတ်နဲ့ပြစ်ဆုပ်ပန်ကာလအခန်းကဏ္ဍတွေကိုမိမောင်းထိုးပြနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့ပါတယ်ရှင်
။ရှားဖောင်ပြောပြပေးခဲ့တာပါရှင်။ဆက်ပြီးတော့ပြောင်းလဲလာတဲ့ကမ္ဘာရာသီဥတုကြောင့်နောက်ဆက်တွဲအကျိုးဆက်ဘာတွေဖြစ်နိုင်မလဲဆိုတဲ့သတင်းလွှာကိုတင်ပြပေးခြင်းပါတယ်။ကမ္ဘာရာသီဥတုကပြောင်းလဲနေပြီးတော့ကမ္ဘာတဝန်းတိသာထင်ရှားတဲ့တက်ရောက်မှုတွေရှိနေပါတယ်။တတဝါမျိုးစိတ်တွေမျိုးတုံးလာမဲ့အရေးကနေပင်လယ်ရေမျက်နှာပြင်မြင့်တက်လာလို့မြို့ကြီးတွေရေမြုပ်မှာကိုလည်းစိုးရင်ရတဲ့အခြေအနေရှိနေပါတယ်။ဒါအပြင်ကူးစက်ရောဂါပြန့်နှံ့မှုအပေါ်မှာတက်ရောက်မဲ့အလားအလာတွေကိုလည်းတွေ့လာရနေပါတယ်။အနောက်အာဖရိကတိုက်က6တွေ့ပူနွေးတဲ့ရာသီဥတုကြောင့်ငှက်ဖျားရောဂါဘလို့ကူးစက်နေတယ်လဲဆိုတော့နောက်ဆုံးတွေ့ရှိမှုအကြောင်းကိုတော့ George Elan Musbridge ကသတင်းပေးပို့ချက်ကိုနန်းလောင်ကပြောပြပေးပါရှင်။
အာဖရိကတိုက်အနောက်ပိုင်းကမြေပြန့်ဒေသအများစုမှာအပူချိန်မြင့်တဲ့မိုးရွာသည့်ရောက်တိုင်းငှက်ဖျားပိုးရှိတဲ့ခြင်တွေအများပြားပေါက်ဖွားလာပါတယ်။မိုးရွာပြီးရေတင်နေတဲ့ချိုင်းခွက်တွေထဲကနေခြင်တွေပေါက်လာပြီးတော့ဒေသအပူချိန်ကလည်းခြင်တကောင်ရဲ့နလတာဘဝတက်တန်အတွင်းလူပေါင်းများစွာကိုငှက်ဖျားရောဂါပိုးတွေအလွယ်တကူကူးစက်သွားစေပါတယ်။ငှက်ဖျားပိုးကူးစက်ဖို့ရာသီဥတုပြောင်းလဲမှုကဘလို့ပါဝင်ပတ်သက်နေတယ်လဲဆိုတာကိုကိုလံဘီယာတက္ကသိုလ်ကသဘာဝပတ်ဝန်းကျင်ဆိုင်ရာအင်ဂျင်နီယာပါရဂူဘွဲ့အတွက်သုတေသနစာရန်ပြုစုနေတဲ့ထရီဆာယာမနာကအခုလိုလေ့လာထားပါတယ်
။ We've really come up with a method to translate these changes in climate.
ရာသီဥတုပြောင်းလဲကြောင်းငှက်ဖျားခြင်းတွေဘလို့ပေါက်ဖွားလာစေတယ်ဆိုတဲ့အချက်တွေကိုအရင်တော့ကမလုပ်ခဲ့ဘူးတဲ့ပုံစံနဲ့လေ့လာထားပါတယ်။မိုးဘလောက်ရွာတယ်လဲဆိုတဲ့အချက်တစ်ခုတည်းမဟုတ်ပဲဘယ်အချိန်မှဘလို့ရွာတယ်လဲဒီလိုရွာသွားတဲ့မိုးကခြင်ပေါက်ပွားစေတဲ့ဘလို့ရေအိုင်မျိုးမှာရေတင်တန်နေတယ်လဲဆိုတဲ့အသေးစိတ်အချက်လည်းအတော်များများကိုကျမတို့လေ့လာပါတယ်။ချင်းတွေဘလို့ပေါက်တယ်လဲဆိုတဲ့အချက်တွေကိုကျမတို့တည်တည်ချာချာလေ့လာထားတာပါ
။ Vermont တက္ကသိုလ်တဘာဝပတ်ဝန်းကျင်ဆိုင်ရာတွဲဖက်ပါမောက်ခ Annie Bomblis ကသူကျောင်းသားဘဝကနှစ်တွေနဲ့ချီကွင်းစင်းလေ့လာတွေ့ရှိချက်တွေကို Natural Climate Change ဆိုတဲ့စာဆောင်မှာပုံနှိပ်ထုတ်ဝေထားပါတယ်။ချင်းတွေနဲ့ပတ်သက်ပြီးတော့ data အလိုက်ကွဲပြားမှုရှိတဲ့အချက်လက်တွေကိုသူကစုဆောင်ခဲ့တာပါ။သူ့ရဲ့လေ့လာတွေ့ရှိမှုတွေကို Bomblis ကအခုလိုပြောပါတယ်။
I was spending a lot of time out there looking for larvae catching adults.
ဘာလို့လဲဆိုတော့အချိန်အတော်ကုန်ခဲ့ရတာပါ။ခြင်ပေါက်တွေဖမ်းဖို့အဲ့ဒီခြင်တွေကိုအမျိုးအစားခွဲဖို့အဲ့ဒီခြင်တွေမှာငှက်ဖျားပိုးတွေတည်ဆောင်လာတာရှိမရှိဆိုတာမျိုးလဲစမ်းသပ်ခဲ့တာပါ
။ခြင်တွေပေါက်တဲ့ဒေသကသဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းအချက်အလက်တွေကိုလည်းသူကစုဆောင်မှတ်သားခဲ့ပါတယ်
။ There was a whole lot of measurements of the hydrological variables. Those are things like
ဒီတဲ့ဆိုတိုင်းမှုကွဲပြားတဲ့အပေါ်မှာလည်းတိုင်းတာမှုတော်တော်များများလုပ်ခဲ့ပါတယ်။ မြေဆိုထိုင်းမှုဘယ်လောက်ရှိသလဲရေအိုင်ဘယ်လောက်ကြီးသလဲရေအိုင်ထဲကအပူချိန်ဘယ်လောက်ရှိလဲဆိုတာမျိုးတွေပေါ့
ငှက်ဖြာပိုးကုဆက်ပြန့်မမှုနဲ့ပတ်သက်လို့ရေဆိုထိုင်းမှုအကြောင်းအရင်တုန်းကလေ့လာတာမျိုးမရှိခဲ့ပါဘူးရာထူးဥတုပြောင်းလဲခြင်းကဒေသရင်းငှက်ဖြာပိုးကုဆက်ပြန့်မမှုအပေါ်ဘယ်လိုတက်ရောက်မှုရှိသလဲဆိုတာကြိုတင်ခန့်မှန်းနိုင်ဖို့အတွက်အနောက်အာဖရိကတိုက်ကချင်းပေါက်ဖွာတဲ့ရေအိုင်တွေနဲ့မြေပြင်အနေအထားတွေချင်းတွေရဲ့ပဝန်းကျင်ဂေဟစနစ်တွေရာထူးဥတုအနေအထားတွေကိုဘွန်ဘလစ်နဲ့ယမနာရုရဲ့နီးနဲ့ပေါင်းစပ်လေ့လာထားတာပါBombless ကအခုလိုပြောပါရယ
် The increasing temperature effects that are being seen
ပူချိန်မြင့်တက်တဲ့အပေါ်တက်ရောက်မှုတွေကိုအနောက်အာဖရိကမှာတွေ့ရပါတယ်မိုးနှဲသွားလို့ချင်းပေါက်နှဲသွားတာကိုတွေ့ရပါတယ
် Yamnas ကလည်းအခုလိုအကောင်းမြင်ပါတယ
် Like so it's kind of good news
ပြားနဲ့ပတ်သက်ရင်တင်ကောင်းလို့ပြောရမယ်ထင်ပါတယ်ငှက်ဖြာယောဂါကူးစက်ပြန့်နှံ့မှုဒါမှမဟုတ်ဒေသအတွင်းငှက်ဖြာယောဂါကူးစက်မှုတွေတိတိတသာတိုးလာမယ်လို့မထင်ပါဘူး။ရာထူးဥတုပြောင်းလဲရာကနေငှက်ဖြာယောဂါကူးစက်ပြန့်နှံ့မှုကိုကြိုတင်ခန့်မှန်းနိုင်မယ်ဆိုပြီးတော့အနောက်အာဖရိကမှာတွေ့မြင်ခဲ့ပြီးတဲ့နောက်ငှက်ဖြာပိုးကူးစက်ဖို့အလားအလာရှိတဲ့တခြားဒေသတွေမှာသူတို့ရဲ့စံတမ်းမှုတွေကိုအသုံးပြုဖို့ယမနာနဲ့ဘွန်ဘလစ်တို့တိတ်ကိုစိတ်တက်ကြွနေကြပါတယ်။ဒေသတစ်ခုရဲ့ရင်းမြစ်အနေအထားအရပုံစံပြောင်းပြီးလှုပ်ကန်ရမှာဖြစ်ပေမဲ့လှက်တလောအခက်အခဲတွေရှိနေသေးတယ်လို့ယမနာကပြောပါတယ
်။ So I think different locations
where we have different climates and have different you know, look at soil and vegetation. မြေအနေအထားကစိုက်ခင်းအမျိုးအစားတွေလည်းတူမှာမဟုတ်တဲ့အတွက်ကျမတို့နေတိုင်းအတိအကျလုံးလို့တော့ရနိုင်မှာမဟုတ်ပါဘူး။ဒေသတွင်းရာသီဥတုအနေအထားရေဓာတ်ဆူထိုင်းမှုနဲ့မိုးရွာစေတဲ့သဘာဝပတ်ဝန်းကျင်အနေအထားတွေကိုထည့်စဉ်းစားဖို့လိုပါတယ်။ရှေ့ဆက်စမ်းသပ်မှုတွေအများကြီးလုပ်ဖို့ရှိနေသေးပေမဲ့ရာသီဥတုပြောင်းလဲမှုကငှက်ဖြာကူးစက်ပြန့်ပွားမှုအပေါ်တက်ရောက်မှုရှိလာမှာကိုလူတွေကြိုတင်ခန့်မှန်းနိုင်ကြတော့မှာဖြစ်ပြီးယောဂကူးစက်မှုရော့ကျသွားအောင်လဲရှေ့သို့လုပ်ကိုင်နိုင်တော့မှာဖြစ်ပါတယ်ရှင်
။နန်းလောင်ပြောပြပေးခဲ့တာပါရှင်။တနင်္ဂနွေနေ့ညနေခင်းအတွက်သတင်းနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုည9နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်နေတာဖြစ်ပါတယ်။နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမ်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အစီအစဉ်လေးမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင
်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာမနေ့ကငြိမ်းချမ်းစွာလူထုချီတက်ပွဲအတွင်းဘုံးပေါက်တာကြောင့်လူ80ထက်မနည်းသေဆုံးပြီးလူ100ကျော်ထိခိုက်ဒဏ်ရာရခဲ့ပြီးနောက်ဒီကနေ့တနင်္ဂနွေနေ့မှာတော့တနိုင်ငံလုံးဝမ်းနည်းခြေကွဲပွင့်နေ့ဖြစ်သတ်မှတ်ထားပါတယ်မနေ့စနေနေ့ကတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ Islamic အစွန်ရောက် IS အဖွဲ့ကပြောဆိုထားပါတယ်တချိန်တည်းမှာပဲအီရတ်နိုင်ငံဘက်ဂရက်မြို့တော်မှာလည်းဒီကနေ့အသေးခံဘုံးခွဲတိုက်ခိုက်မှုဖြစ်ပါတယ်ဘက်ဂရက်မြို့တော်ကအနည်းဆုံးလူ12ဦးသေဆုံးခဲ့ရတဲ့ဒီကနေ့တနင်္ဂနွေနေ့ဘုံးခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်အစွန်ရောက် IS အဖွဲ့ကပြောပါတယ်တိုက်ခိုက်မှုအတွင်းလူ25ဦးထက်မနည်းလဲထိခိုက်ဒဏ်ရာရခဲ့ပါတယ်Democratic Party သမ္မတလာ Hillary Clinton နဲ့ Virginia ပြည်နယ်အထက်လွှတ်တော်အမတ်တင်ကိန်းတို့နှစ်ယောက်ဟာမနေ့စနေနေ့ကပထမဆုံးအကြိမ်အတူတကွမဲဆွဲစည်းရုံးခဲ့ကြတာမှာတော့ပြီးခဲ့တဲ့သတင်းပတ်က Republican Party ညီလာခံမှာမင်ကွန်းပြောခဲ့သူတွေ American ပြည်တော်စုရဲ့ကြဆင်းယိုယွင်းမှုတွေကိုပြောခဲ့တာမျိုးနဲ့ဆန့်ကျင်ပြီးအနာဂတ် American ပြည်တော်စုအတွက်မျှော်လင့်ချက်အပြည့်အပါတဲ့အကောင်းမြင်သတင်းစကားတွေကိုမျှဝေသွားခဲ့ကြပါတယ်လောင်နိုင်ငံမှာကျင်းပနေတဲ့ရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲနဲ့ဆက်ဆက်ဆွေးနွေးပွဲတွေကိုမြန်မာနိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်တက်ရောက်နေပါတယ်။ဇူလိုင်လ22ရက်နေ့ကနေ26ရက်နေ့ထိကျင်းပမယ့်အာဆီယံဆွေးနွေးပွဲတွေအတွင်းမှာတော့တရုတ်နဲ့တောင်တရုတ်ပင်လယ်ပြင်ရေပိုင်ပိုင်နဲ့ဆန်ရအငင်းပွားမှုတွေကိုပဲအလေးထားဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကြီးညာပေးခဲ့တာပါရှင်တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လို့ရေးမှုက9ရက်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်ရှင်ကျွန်မကဆုမွန်ပါဒီညပိုင်းအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ညနေခင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်ရှင်နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.